မင်္ဂလာပါရှင်။ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။မီဒီယာလုပ်ငန်းဘာတွေကြုံနေရသလဲ။ဂျာနယ်လစ်တွေဘလို့ရက်တည်နေကြသလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီတူအောင်မြင့်နဲ့အတူကျွန်မအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင
်။ပြီးခဲ့တဲ့ရက်ပိုင်းက Frontier မြန်မာ Magazine ရဲ့ Managing Editor အမေရိကန်နိုင်ငံသား Journalist Danny Fenster ရန်ကုန်ပြည်ပဆိုင်ရာလေဆိပ်မှာဖမ်းဆီးခံလိုက်ရပါတယ် Frontier မြန်မာ Magazine ဟာပြည်တွင်းမှာတရားဝင်မှတ်ပုံတင်ထားပြီးအင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့ Magazine တစ်စောင်ဖြစ်တယ်လို့ COVID ကာလအတွင်းကစပြီး Online မှာတင်ဆက်နေတဲ့ Media တစ်ခုဖြစ်ပါတယ် Magazine ရဲ့ထုတ်ပြန်ချက်အရ Danny ကို Kuala Lumpur ကိုထွက်ခွာမဲ့လေယာဉ်ပေါ်မှာတက်ခင်အာဏာပိုင်တွေဖမ်းဆီးပြီးအင်းစိန်ထောင်ကိုပို့လိုက်တယ်လို့ဆိုပါတယ်သူ့ကိုဘာကြောင့်ဖမ်းသွားတယ်ဆိုတာကိုတော့ Magazine တာဝန်ရှိသူတွေကိုယ်တိုင်မသိကြသေးပါဘူးရှေ့မှာလဲအမေရိကန်နိုင်ငံသားကမာယုတ်မီဒီယာအေဒါချုပ်နေသံမောင်အလွတ်သတင်းတောက်တွေဖြစ်ကြတဲ့ပိုလန်နိုင်ငံသားရောဘတ်ဘိုစီရာဂါနဲ့ဂျပန်နိုင်ငံသားယူကီကီတာဇူမီတို့လည်းအဖမ်းခံခဲ့ရပြီးလက်ရှိအချိန်အမေရိကန်နိုင်ငံသားနှစ်ယောက်အကျဉ်းထောင်တွင်းမှာရှိနေသေးပါမြန်မာမီဒီယာတွေနဲ့မြန်မာဂျာနယ်လစ်တွေရဲ့အခြေအနေကတော့အဲ့ဒီထက်အများကြီးပိုဆိုးပါတယ်
ကုလသမဂ္ဂရဲ့ထုတ်ပြန်ချက်အရမြန်မာသတင်းသမား88ယောက်ဖမ်းခံရပြီးလက်ရှိအချိန်အထိသတင်းသမား52ယောက်အကျဉ်းထောင်နေထဲမှာရှိနေသေးပါတချို့ကတော့ထောင်ချပြီးပါပြီ February 1ရက်နေ့ဆီယနာတင်ပြချိန်ကစဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့သူ့ရဲ့စစ်ကောင်စီအဓိကလုပ်တဲ့အထက်မှာသတင်းအမှောင်ချတာမီဒီယာတွေနဲ့ Journalist တွေကိုနှိပ်ကွပ်တာတွေလည်းပါဝင်ပါတယ်အာဏာသိမ်းပြီးသိမ်းမကြခင်တရားဝင်ရုပ်သံနဲ့ပုံနှိပ်မီဒီယာတွေဖြစ်ကြတဲ့ DVB, Mizima, 7 Day Media, မြန်မာနောင်းနဲ့ခေတ်သစ်သတင်းဌာနတို့ကိုပိတ်ပင်ခဲ့ပါတယ်။တချို့သတင်းမီဒီယာတိုက်တွေကိုဝင်ရောက်စီးနှင်းရှာဖွေတာတွေလုပ်ခဲ့ပါတယ်။တချို့သတင်းမီဒီယာတွေကိုတော့ပိတ်ပင်တာမလုပ်ပေမဲ့ပြည်ရင်းပြည်ပသတင်းတွေထုတ်လွှင့်ခြင်းမပြုနိုင်အောင်အဲ့ဒီမီဒီယာကုမ္ပဏီခြံဝင်းတွေတဲ့စစ်သားတွေဝင်ရောက်တက်ဆွဲပြီးလုပ်ငန်းတွေကိုစောင့်ကြည့်ပါတယ်။အဲ့ဒီထဲမှာဂျိုဒုဆလောင်ဖန်ဆက်တဲ့ရုပ်သံဖန်ယူနိုင်တဲ့DTH စနစ်နဲ့ထုံးလွင့်တဲ့ Skynet Media လည်းပါဝင်ပါတယ်။စစ်ကောင်စီဟာလုပ်ငန်းလုပ်ကင်ခွင့်ပိတ်ပင်တဲ့မီဒီယာ၅ခုကိုကျင်းပပေမဲ့တချို့သောမီဒီယာတွေကတော့မကျင်းပဘဲဝင်ရောက်စီးနှင်းပြီးမီဒီယာသမားတွေကိုဖမ်းဆီးတာလုပ်ပါတယ်။အဲ့ဒီထဲမှာကမာရွတ်မီဒီယာအက်ဒီတာချုပ်နေတန်မောင်နဲ့မန္တလေးအခြေစိုက် VOM သတင်းဌာနတာဝန်ခံကိုနေလင်းတို့အပြင်နေရီမှာအခြေစိုက်တဲ့သတင်းဌာနတွေတိုင်းသာသတင်းဌာနတွေနဲ့သတင်းထောက်တွေလည်းအများကြီးပါဝင်တာတွေ့ရပါတယ်။သတင်းစာရှင်းလင်းပွဲတွေမှာတော့စစ်ကောင်စီပြန်ကြားရေးဒုဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းကဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပါအဝင်သူတို့အနေနဲ့မီဒီယာတွေကိုစတုတ္တမန်နိုင်ဖြစ်တံပိုးထားပါတယ်လို့ပြောဆိုနေရင်အခုလိုဗတ်ပေါင်းစုံကဖိနှိပ်မှုလုပ်နေတာဖြစ်ပါတယ
်စစ်ကောင်စီကမီဒီယာတွေနဲ့သတင်းသမားတွေအပေါ်အဲ့လိုကြမ်းကြမ်းတမ်းတမ်းဖိနှိပ်မှုတွေလုပ်လာတဲ့အတွက်ပိတ်ပင်ခံရတဲ့မီဒီယာတွေရောပိတ်ပင်တယ်လို့ကြေညာခံရခြင်းမရှိတဲ့မီဒီယာတွေကပါသူတို့ရုံးခန်းတွေစွန့်ခွာခဲ့ကြပါတယ်အဲ့ဒီတဲ့မီဒီယာတချို့ကတော့အိန်းကြီးထိုင်းနိုင်ငံနဲ့အခြေချနိုင်အောင်ကြိုးစားပါတယ်။တချို့ကတော့ထိုင်းနယ်စပ်တိုင်းသားလက်နက်ကင်တွေထိန်းချုပ်ထားတဲ့ area ကနေသတင်းထုတ်လွှင့်နိုင်အောင်ကြိုးစားတာလည်းရှိပါတယ်။ပြည်တွင်းမီဒီယာအများစုကြီးကတော့အဲ့လိုနယ်စပ်သို့မဟုတ်ထိုင်းဘက်ထွက်ပြီးလုံနိုင်လောက်အောင်အင်အားမရှိတဲ့အတွက်ပြည်တွင်းမှာပဲမီဒီယာလုပ်ငန်းကိုလှုပ်ဝက်ပြီးလုပ်ကင်ကြတွေ့ရပါတယ်
။မီဒီယာတွေအဲ့ဒီလိုဖြစ်ပျက်နေကြသလို Journalist တွေအခြေအနေကတော့အဲ့ဒီထက်ပိုဆိုပါတယ်အာနာသိစကောင်စီကဆန္ဒပြပွဲတွေကိုပြစ်ခတ်တပြက်ဖမ်းဆီးမှုတွေလှုပ်လာချိန်ကစသတင်းဌာနတွေဟာသူတို့သတင်းထောက်တွေကိုအလောက်ကနေရက်စဲကြောင်းကြီးညာချက်ထုတ်ပြန်ပေးကြပါတယ်။ဒါပေမဲ့လည်းပြည်ရင်းသတင်းသမားအများစုအပါအဝင်ပြည်ရင်းခြေဆိုင်နိုင်ငံသားသတင်းဌာနတွေရဲ့မီဒီယာသမားတွေဟာကိုယ်နေအိမ်တွေမှာကိုမနေရဲပဲအခြားနေရာတွေမှာရှောင်တိမ်ပုံအောင်နေကြရပါတယ်။အကြောင်းကတော့ရက်ွက်နေဒလန်တွေကပဲသတင်းပေးလို့ဖြစ်ဖြစ်အစင်းစစ်လို့တွေ့ရင်ဖြစ်ဖြစ်မီဒီယာသမားလို့ဆိုလိုက်တာနဲ့ဖန်ဆီးစစ်ဆေးမှုတွေလုပ်တက်လုပ်နေလို့ပါပဲ။တကယ်လို့များအဲ့ဒီမီဒီယာသမားရဲ့ကွန်ပျူတာတွေကဖြစ်စီဖုန်းတွေကဖြစ်စီဆန္ဒပြပွဲတွေနဲ့အခြားအချက်လက်နဲ့ဓာတ်ပုံတွေကိုတွေ့ရင်ပဲအ ਨੇ ဆုံးစစ်တပ်ကိုဖြိုခွဲဖို့စ조사အားထုတ်တယ်ဆိုတော့ထောင်သုံးနှစ်အထိချနိုင်တဲ့ပုံမှန်905ကကြီးနဲ့ဖန်စီတရားဆွဲတာမျိုးလုပ်နေလို့ပါပဲ။သတင်းတောက်ချို့ကတော့သူတို့နေအိမ်တွေကိုစစ်ကောင်စီလုံခြုံရေးတပ်ဖွဲ့ဝင်တွေကလာရောက်ပြီးသူတို့ကိုမင်းညာရှာဖွေမှုတွေလုပ်ခဲ့တယ်လို့ပြောကြပါတယ်။စစ်ကောင်စီဟာသတင်းတောက်ချို့ကိုသတင်းလုပ်ငန်းမလုပ်ရဲအောင်ကြောက်ရွံ့သွားအောင်ခိတ္တဖန်စီချင်းချောက်ပြီးမှပြန်လွတ်ပေးတာမျိုးလေးလုပ်ပါတယ်။ တချို့ကတော့နေဆက်ဘက်ကိုထွက်ပြီးသက်ဆိုင်ရာသတင်းမီဒီယာအလုပ်တွေဆက်လုပ်နေကြရပါတယ်။သတင်းမီဒီယာသမားတွေအနေနဲ့စစ်ကောင်စီရဲ့ဗက်ပေါင်းစုံဖိနှိပ်နေတဲ့ကြားထဲနောက်ထပ်ပေါ်ပေါက်လာတဲ့ပြဿနာတစ်ခုကအများပြည်သူရဲ့ထင်မြင်ယူဆချက်ပါ။စစ်ကောင်စီဟာမီဒီယာတွေနဲ့အွန်လိုင်းပေါ်မှာတင်တဲ့ဓာတ်ပုံတွေ၊ဗီဒီယိုဖိုင်တွေအသုံးပြုပြီးလူတွေကိုဖမ်းဆီးတာ၊ချိန်ချောက်တာတွေလုပ်နေတဲ့အတွက်ပြည်သူအတော်များများဟာဓာတ်ပုံတွေပါမှာဗီဒီယိုတွေပါမှာမလိုလားကြပါဘူး။ဓာတ်ပုံဗီဒီယိုရိုက်ကူးသူဟာအရက်ဝဲရဲလား၊ဒလန်လား၊မီဒီယာသမားအတူလား၊မီဒီယာသမားစစ်စစ်လား၊ဝေခွဲမရတဲ့ခြေနေမျိုးအောက်မှာကင်မရာနဲ့ဖြစ်စေ၊ဖုန်းနဲ့ဖြစ်စေမှတ်တမ်းတင်တာမျိုးကိုစန့်ကျင်ကန့်ကွက်လာကြပါတယ်။တချို့နေရာတွေမှာတော့တုံ့ပြန်ရံပြူတာမျိုးတောင်တွေ့ကြရပါတယ်။အခြားတစ်ဖက်မှာတော့သတင်းတောက်တွေဟာသူတို့သတင်းတောက်ဖြစ်ကြောင်းတပ်သေးကန်ကတ်တွေကိုနဲ့မကွာဆောင်ထားခဲ့ရင်အဲ့ဒါကိုလုံခြုံရေးတပ်ဖွဲ့တွေကစစ်ဆေးလို့တွေ့ရင်ဖမ်းဆီးခံရနိုင်တာကြောင့်သတင်းတောက်ကတ်တွေမဆောင်ပြည်သူတွေယုံအောင်ပြစေရမရှိအခြေအနေမျိုးကြုံနေကြရပါတယ
်။အဲ့လိုဆိုရတဲ့အခြေအနေမျိုးကြုံနေရပေမဲ့အများစုသောမြန်မာသတင်းသမားတွေဟာသူတို့ professional လုပ်ငန်းတွေကိုစွန့်ပစ်တာမျိုးမလုပ်ကြပါဘူး။ professional ကင်မရာတွေကိုသိမ်းစီဓာတ်ပုံနဲ့ဗီဒီယိုပုံတွက်ကောင်းတဲ့မိုဘိုင်းဖုန်းတွေဝယ်ကင်ကြပြီးအဲ့ဒီဖုန်းတွေနဲ့သတင်းယူအလုပ်လုပ်ကြပါတယ်။ဒါတော့လမ်းတွေမှာစစ်ဆေးတတ်တဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကအဲ့ဒီမိုဘိုင်းဖုန်းတွေကသတင်းဓာတ်ပုံတွေဗီဒီယိုဖိုင်တွေကိုမြင်လိုက်ရင်ဖြစ်အဲ့ဒီသတင်းတောက်ဖမ်းဆီးခံရမှာအသေးချာပါပဲ။လက်ရှိအနေအထားကိုကြည့်ရင်စစ်ကောင်စီကနေသတင်းအမှောင်ချဖို့နီလန်းပေါင်းစုံနဲ့စူးစမ်းနေပေမဲ့ပြည်သူတွေဟာပုံမှန်သတင်းတွေရရှိနေစေဖြစ်တာတွေ့နိုင်ပါတယ်။ဒါလည်းမီဒီယာတွေကိုဥဆောင်နေသူတွေရဲ့စ조사မှုဖန်ဆီးခံရမဲ့ဘေးအသက်သေဆုံးနိုင်တဲ့ဘေးတွေကိုမငဲ့ကွက်ပဲအန်ဒီရဲ့အရှိဆုံး professional လုပ်ငန်းကိုမစွန့်လွှတ်ပဲရဲရဲဝင်းဝင်းသတ္တိရှိရှိလုပ်နေကြတဲ့ journalist တွေရဲ့စွန့်စားမှုတွေကြောင့်သာဖြစ်ကြောင်းပါ